ီကနေ့ဂျပန်အတွက်မှာမြန်မာနိုင်ငံကိုလာရောက်ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်သွားတဲ့ပိုယဟန်မင်းကြီးဟာမာဒါထရီဇာတူတောင်ခဲ့တဲ့မိဘမယ်ကြီးဟာကိုဒီကနေ့စနေနေ့မှာတွေ့ရောက်ခဲ့ပါတယ်။သူ့ရဲ့ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာပဲမာဒါထရီဇာကြီးဟာကိုပိုယဟန်မင်းကြီးရောက်ရှိသွားပြီးတော့ဂေယာမှာလှည့်လည်ကြီးရှုတော့ဒီကေဟာကိုကြီးမှုတဲ့ Missionaries of Charity ပရာဟိတဖွဲ့ကတီလာရှင်တွေအတော်ကိုဝမ်းမြောက်ပျော်ရွှင်သွားကြတာတွေ့ရပါတယ်။မာတာထရီဇာတက်ရှိထင်ရှားရှိစဉ်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်တိုင်းမှာဒီကေဟာမှာနေထိုင်သွားတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီကေဟာမှာရှိတဲ့တီလာရှင်တွေအားလုံးကလည်းမာတာထရီဇာရဲ့အမှတ်အသားအဖြူရောင်ကိုအပြာအနာကိုတီလာရှင်ဝတ်စုံကိုဝတ်ဆင်ထားကြပါတယ်။မာတာထရီဇာဟာ1998ခုနှစ်မှာကွယ်လွန်လာဖြစ်ပြီးတော့2016ခုနှစ်မှာတော့သူတော်စင်ဖြစ်တဲ့ချင်းမြင့်တက်မှတ်ခံရတာပါ။သူက1980ပြည်လုံခုနှစ်တွေတည်းမှာလွတ်လပ်ရေးတိုက်ပွဲမှာပါကစ္စတန်စစ်သားတွေစော်ကားလို့ကိုဝင်ရှိကုန်နဲ့ဘန်ဟာလီအမျိုးသမီးတွေကိုကူညီဖို့လှုပ်ရှားကနေပြီးတော့အစင်းရဲ့အနွမ်းပါလုံးသူတွေကိုကယ်တင်နိုင်ဖို့ဆိုပြီးတော့ Missionaries of Charity အဖွဲ့ကိုထူထောင်သွားခဲ့တာပါ။ပုံရင်မင်းကြီးကအဲ့ရရဲ့လဲနေတဲ့လူမမာတွေကိုကိုရိုင်းကြည့်ရှုပြီးတော့အားပေးစကားပြောခဲ့ပါတယ်။နောက်တော့ပုံရင်မင်းကြီးကဒီလိုမျိုးလူဦးရေရဲ့99ရာခိုင်နှုန်းကျော်မွတ်စလင်အများစုနေထိုင်တဲ့တိုင်းပြည်တူဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမတူကွဲပြားတဲ့ဘာသာတွေကြားကောင်းမွန်တဲ့ဆက်ဆံရေးကိုတည်ဆောက်နိုင်တာအတွက်ချီးကျူးပါကြောင်းဒီကိစ္စမှာပြောကြရင်မင်းကမှချီးကျူးသွားခဲ့ပါတယ်။မြန်မာနိုင်ငံကရောက်ရှိလာတဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့တွေ့ဆုံရတဲ့ဘာသာပေါင်းစုံတွေနဲ့တွေ့ဆုံပွဲအတွက်လည်းအရန်ဝမ်းမြောက်မိတာပါကြောင်းသူပြောသွားခဲ့ပါတယ်ရှင်။